အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကချီးမြှင့်တဲ့နိုင်ငံတကာအမျိုးသမီးရဲစွမ်းတပ်တည်ရှင်များစုကိုမြန်မာနိုင်ငံကကရင်အမျိုးသမီးနော်ကညောဖော်လဲရရှိပါတယ်။နှစ်စဉ်ချီးမြှင့်တဲ့ဒီစုပေးပွဲအခမ်းအနားကိုမတ်လ9ရက်နေ့ကကျင်းပရာမှာအမေရိကန်နိုင်ငံသား၏ဝန်ကြီးကိုယ်တိုင်တက်ရောက်စုချီးမြှင့်ခဲ့တာပါ။ဝါရှင်တန် DC မြို့တော်နိုင်ငံသား၏ဝန်ကြီးဌာနမှာကျင်းပတဲ့အဲ့ဒီစုပေးပွဲကိုကိုယ်တိုင်သွားရောက်ပြီးတော့သတင်းယူခဲ့တဲ့ကိုအောင်ကပြောပြပေးပါအောင်ဗျာ။
ပရိပခဖြစ်ပေါ်ရဒေသကအမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့ဘဝတွေကိုကာကွယ်မြှင့်တင်ပေးခဲ့တာကြောင့်လည်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းရှောင်သွားတဲ့ရိုဟင်ဂျာတွေအရင်းနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေအပေါ်ပြက်ပြက်သားသားထုတ်ဖော်ဝေဖန်ခဲ့တာကြောင့်ကရင်မျိုးသမီးနော်ကညောဖော်ကိုနိုင်ငံတကာအမျိုးသမီးရဲစွမ်းသက်သည့်ရှင်များစုကိုပေးအပ်တာပါ။အခမ်းအနားကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကစုချီးမြှင့်ပေးအပ်ပွဲအခမ်းအနားမှာနော်ကညောဖော်ရဲ့ဆောင်ရွက်ချက်တွေအကြောင်းအခုလိုပြောပါရယ
်။ An activist in Burma.who has worked her entire life to support ethnic community displaced by the decades
ဆယ်စုနှစ်တွေနဲ့ချီကြာမြင့်ခဲ့တဲ့မြန်မာနိုင်ငံကပြည်တွင်းဆင်ကြောက်ထွက်ပြေးပြောင်းရွှေ့နေထိုင်ကြရတဲ့တိုင်းသားမိသားစုတွေအပေါ်ဘဝတစ်လျှောက်လုံးမြုပ်နှံကူညီပေးခဲ့သူဖြစ်ပါတယ်
။အမျိုးသမီးရဲစွမ်းသက်တည်ရှင်တွေရဲ့ဆန်းဆောင်ချက်တွေဟာနေရာတိုင်းမှာရှိနေတယ်လို့အဲ့လိုရှိနေဖို့လိုအပ်နေကြောင်းလဲဝန်ကြီးဖွန်ပေကပြောပါရယ်။ American ဆိုရနေနေလဲမြန်မာဒီမိုကရေစီရင်းနဲ့ပတ်သက်ပြီးတော့အစဉ်တစိုက်အားပေးကူညီလာခဲ့တာပါ။ဒီစုပေးအပ်ပွဲအခမ်းအနားကိုအရင်သမ္မတတွေရဲ့ဂရော်ရီလဲတက်ရောက်ခဲ့ကြတယ်လို့သမ္မတဒေါ်နယ်ထရန့်ရဲ့ဂရော်လဲတက်ရောက်ပါတယ်။ကိုဂျိုးဆွန်အနေနဲ့ခံပြီးတော့ရဲစွမ်းသက်တည်ရှိတာဟာလူမှုအတိုင်းဝိုင်းအတွက်အကျိုးရှိစေတဲ့အကြောင်းသမ္မတဂရော်မလာနီယာထရန့်ကအခုလိုပြောပါရယ်။
I believe courage is one of the qualities we need most in society.
လူမှုအတိုင်းဝိုင်းအတွင်းရဲစွမ်းသက်တည်အဖြစ်နဲ့မကြောက်မရွံ့ဆောင်ရွက်ဖို့ဆိုတဲ့အရေးအချက်ကျမတို့အတွက်အလိုအဆုံးအရာဖြစ်တယ်ဆိုတာယုံကြည်ပါတယ်။ဒီစိတ်ဓာတ်ဟာရှေ့လျှောက်လမ်းရမယ့်ခီးအတွက်လည်းပြင်ဆင်ပေးပါတယ်။ရဲစွမ်းသက်တည်ဟာပြောင်းအလဲလုပ်ရမယ်ဆိုတာကိုစကားနဲ့ပြောနေသူတွေနဲ့တကယ်အကောင့်ထဲပေါ်နေတဲ့သူတွေကိုလည်းခွဲခြားပေးပါတယ်။ရဲရမှုနဲ့လူသားချင်းစာနာမှုဆိုတာလဲရဲစွမ်းသက်တည်ရှိမှဖြစ်ပြီးအဲ့ဒါဟာအများအတွက်ဦးစားပေးဆောင်ရွက်ပေးတဲ့ဆိုတဲ့စွမ်းဆောင်ရည်ကိုဖြစ်ပေါ်စေပါတယ်
။မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးနောက်ပိုင်းကလေးကဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်ကြောင်းနေဆက်ဒေသတွေကလူမှုအနေနဲ့ဒုက္ခတွေပိုရင်ဆိုင်ခဲ့ရတာပါ။အထူးသဖြင့်အစ်အစိုးရလက်ထက်မှာတိုင်းရင်းသားဒေသတွေအတွင်းအတင်းအဓမ္မနေရရွှေ့ပြောင်းမှုတွေလူရဲမှုတွေအမျိုးသမီးတွေအပေါ်အဓမ္မကျူးလွန်မှုတွေလည်းအများပြားရှိခဲ့တာကြောင့်ဆိုပြီးနိုင်ငံတကာကလည်းဒီလိုအခြေအနေတွေပေါ်ဝိုင်းဝန်းပြစ်တင်ရှုတ်ချကြပါရယ်။ဒါ့အပြင်လည်း2010ခုနှစ်ကနေစလို့မြန်မာနိုင်ငံမှာနိုင်ငံရေးပြောင်းလဲတွေရှိလာခဲ့ပြီးနောက်ပိုင်းမှာတော့ပိတ်ဆို့တန်ခတ်မှုတွေကိုသက်ဆိုင်ရာနိုင်ငံတွေကရှော့ချခဲ့ပြီးနောက်မှာရောအမျိုးသမီးတွေအပေါ်လိမ်မန်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေရော့ချသွားခဲ့ပါပြီလား။နိုင်ငံတကာအမျိုးသမီးဆွမ်းဆောင်ရှင်များဆုရှင်KWO ကရင်မျိုးသမီးအစည်းအရုံးထွေထွေတွင်မူနော်ကညောဖော်ကအခုလိုပြောရတယ
် In 2017 the world watched in horror as the Burmese army unleashed
2019ခုနှစ်ကဆိုရင်လေမြန်မာစစ်တပ်ရဲ့ဖိနှိပ်ရက်စက်မှုတွေကိုကမ္ဘာကြီးအနေနဲ့စိုးရိမ်ထိတ်လန့်စွာမြင်ခဲ့ကြပါတယ်အခုဒီချိန်ကတော့ရိုဟင်ဂျာအမျိုးသမီးတွေအပေါ်ကိုကျူးလွန်မှုတွေပါအမျိုးသမီးတွေပေါ်အဲ့ဒီလိုအာဓမပြုကျင့်မှုတွေထောင်နဲ့ချီကိုချားတိုင်းရင်းသားတွေကလည်းမှတ်တမ်းပြုစုထားပါတယ်ဒါပေမဲ့လေအဲ့ဒီလူတစုကနေပဲတိုင်းပြည်ကိုအုပ်ချုပ်နေပြီးကျမတို့လူထုတွေရဲ့ဘဝကိုထိန်းချုပ်နေပါတယ်ဒါကြောင့်အဲ့ဒီလူတစုအပေါ်တရားမျှတစွာစီရင်နိုင်ဖို့ကဘာကြီးအနေနဲ့ဆောင်ရွက်ပေးပါလို့ကျမအနုညွတ်မေတ္တာရက်ခံပါတယ
်ငယ်စဉ်ကလေးကထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းမှာကြီးပင်းခဲ့တဲ့နော်ကညောဖော် KWO ကရင်မျိုးသမီးအစည်းအရုံးဝင်ဖြစ်နေလေအကာအကွယ်မဲ့သူတွေအတွက်ရည်တည်လှူရှာခဲ့ပါတယ်
ကျမတို့အစီအရုံးကတော့ဥစားလေအဲ့ဒီစစ်အစိုးရကလူခွေရေးချုပ်ဖောက်တာပေါ့နော်ဟိုအဲ့ဒီအတွက်ကျမတို့ကတော့တခြားနိုင်ငံပဲဖြစ်ဖြစ်ဟိုပျော်ပြတာပြီးတော့လည်းအမျိုးသမီးနဲ့ကလေးအတွက်ပဲသူတို့ကလွန်ချွေမှုရှိအောင်ဟိုကျမတို့ကဟိုကူညီပေးတာပေါ့နော်
73ချိန်မြောက်ဖြစ်နိုင်ငံတကာအမျိုးသမီးရဲစွမ်းသက်တည်ရှင်များစုကိုအခုနှစ်ချီးမြှင့်ရာမှာအမျိုးသမီးအခွင့်အရေးအတွက်အထူးကြိုးပမ်းခဲ့ကြသူတွေကိုရွေးချယ်ချီးမြှင့်တာဖြစ်ပြီးမြန်မာပါဝင်အိန္ဒိယဘင်္ဂလားဒေ့ရှ်တီးလင်္ကာနိုင်ငံအပါဝင်စုစုပေါင်း10ဦးကိုချီးမြှင့်တာပါဘင်္ဂလားဒေ့ရှ်နိုင်ငံကဆုရှင်တဦးဖြစ်တဲ့ရာဇီယာဆယ်တနာဟာဆိုရင်လေရခိုင်ပြည်နယ်မောင်းတော်မှာရိုဟင်ဂျာမိဘနှစ်ပါးကမွေးဖွားခဲ့သူဖြစ်ပြီးရိုဟင်ဂျာလူမှုအတိုင်းဝိုင်းအတွက်လူခွင့်ရေးဆိုင်ရာကိစ္စရပ်တွေမှာဆောင်ရွက်နေသူပါဘင်္ဂလားဒေ့ရှ်နိုင်ငံသားလည်းဖြစ်တဲ့သူဟာကျောင်းဆရာမရှေ့နေလူခွေလှူရှားသူဖြစ်နေရိုဟင်ဂျာတွေပေါ်လူခွေချိုးဖောက်မှုတွေကိုအခြေခံပြီးအစိုးရခန်းစားတွေရေးသားခဲ့သူလည်းဖြစ်ပါတယ်ရာဇီယာဆယ်တနာကဘင်္ဂလီဘာသာစကားနဲ့အခုလိုပြောရတယ
်ဒါဘာသာပြောလာမတော့နာဒါမှမဟုတ်ချက်တရှိဘူးအမေနာမ
ဖူဒီစုကကျမကြောက်တဲ့အတွက်မဟုတ်ဘဲရွန်ဂျာတစ်မျိုးသားလုံးအတွက်ကူစားပြုပါတယ်ကျမရွန်ဂျာအရေးအတွက်ကြိုးပမ်းဆောင်ရွက်လို့ရတယ်ဒီစုကိုကျမတိတ်ကိုတမိုးထားပါတယ်
နိုင်ငံကအမျိုးသမီးရဲစွမ်းတပ်တည်ရှင်များစုချီးမြှင့်မှုအတွက်သက်ဆိုင်ရာနိုင်ငံတွေကအမျိုးသမီးဆွမ်းဆောင်ရှင်တွေကိုအဲဒီနိုင်ငံအခြေစိုက်အမေရိကန်တယုံတွေကနေရွေးချယ်ပေးပြီးတဲ့နောက်အမေရိကန်နိုင်ငံသားကြီးဌာနကနောက်ဆုံးအတည်ပြုထပ်မံရွေးချယ်ပေးရတာပါအခုလိုစုပေးပွဲကိုနှစ်စဉ်ကျင်းပလာတာဒီနှစ်မှာ73ချိန်မြောက်ရှိပြီဖြစ်ပြီး2012ခုနှစ်တုန်းကမက်ဇင်မာအောင်နဲ့2015ခုနှစ်မှာမက်မေဇပယ်ပြည်တို့လည်းဒီစုရရှိခဲ့ပူပါရယ်ခင်ဗျာ